ရုရှားကအီရန်ဒရုန်းတွေကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကတောင်းဆိုလိုက်ကြပါတယ်။ဗိုလ်တုနဲ့မှကျင်းပမဲ့တကားပိတ်အစည်းအဝေးမှာကုလသမဂ္ဂတာဝန်ရှိသူတို့ကလုံခြုံရေးကောင်စီကိုအဲ့ဒီကိစ္စတွေတင်ပြဖို့လဲတောင်းဆိုချက်ထံမှာပါဝင်တယ်လို့သတ္တမန်တွေကအင်္ဂါနေ့မှာပြောကြပါတယ်။အဲ့ဒီချိန်မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းရဲ့ Donetsk, Lugansk, Kherson နဲ့ဇာပိုရီးဇီးယားဒေသတွေကိုစစ်အုပ်ချုပ်ရေးအဖြစ်ကြီးညာချက်လက်မှတ်ထိုးလိုက်ကြောင်းရုပ်မြင်သံကြားကတွင်ထုတ်ခဲ့တဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာရုရှားသမ္မတပူတင်ကပြောကြားပါတယ်။စစ်အုပ်ချုပ်ရေးကဂျာတာပလင်းနဲ့ဆော့ဘိုင်းမှာစတင်တက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့လကရုရှားတရားမဝင်သိမ်းသွင်းခဲ့ပြီးတဲ့နောက်ယူကရိန်းတပ်တွေကတောင်ပိုင်းနဲ့အရှေ့ပိုင်းကိုထိုးစစ်ဆင်လာတဲ့အတွက်တောင်ပိုင်းခါဆာဒေသမှာအလွန်ခက်ခဲတဲ့အခြေအနေကြုံနေရကြောင်းယူကရိန်းဆိုင်ရာရုရှားတပ်မှုအသစ်ကပြောပါတယ်။အဓိကကြတဲ့မျိုးတွေကနေအရက်သားတွေကိုရွှေ့ပြောင်းပေးနေကြောင်းရုရှားလိုလာတဲ့ရုရှားထိန်းချုပ်ခါဆန်ဒေသကအရာရှိတွေကဆိုပါတယ်စက်တင်ဘာလ17ရက်နေ့ကစပြီးအီရန်လို drone စီးရင်220ကျော်ကိုပစ်ချခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေက AFP သတင်းဌာနကိုဗိုလ်တုနှင့်စောပိုင်းကပြောခဲ့ပါတယ်အင်္ဂါနေ့စောပိုင်းတုန်းကလည်းရုရှားတပ်တွေဟာယူကရိန်းမြို့အများအပြားကိုလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ယူကရိန်းပြည်သူသိမ်းပေါင်းများစွာဟာရေးပြတ်မိပြတ်ကျုပ်တွေ့နေရပါတယ်